မြန်မာသမ္မတဦးသိန်းစင်ရဲ့လျှက်ချတရုတ်နိုင်ငံခီးစဉ်ဒီကနေ့စတင်ရမှာတော့တရုတ်သမ္မတအပါအဝင်အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်သမ္မတရှီဂျင်းဖင်ပါအဝင်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံရမှာတော့နှစ်နိုင်ငံဆက်ဆံရေးတွေတိုးတက်အောင်ဆောင်ရွက်မှာဖြစ်တဲ့အကြောင်းသမ္မတဦးသိန်းစင်ကပြောဆိုခဲ့တာ
ပါ။အဲ့ဒီကနေ့ကျွန်တော်ရဲ့ဒီတရုတ်ပြည်သူသမ္မတနိုင်ငံကိုလာရောက်တဲ့အထက်ကရွေးချက်ကလည်းနှစ်နိုင်ငံကြားမှာကျွန်တော်တို့တည်ရှိနေတဲ့ချစ်ကြည်နဲ့ပူပေါင်းဆောင်ရွက်ရေးကိုပုံမှန်ပြီးတော့ခိုင်မြဲစေဖို့အတွက်ပဲဖြစ်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံရေးရအပြောင်းလဲတွေလှုပ်ဆောင်လာရကအနောက်နိုင်ငံတွေကဆက်ဆံနေများလာတာနဲ့အမျှတစ်ချိန်ကမြန်မာအစိုးရတွေပေါ်နိုင်ငံရေးစီးပွားရေးရဩစာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံနဲ့ဆက်ဆံနေပေါ်ရက်ခက်လာလိမ့်မလားဆိုပြီးတွက်ဆမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းခီးစဉ်ကိုဖိတ်ကြားခဲ့တဲ့တရုတ်သမ္မတရှီဂျင်းဖင်ကတော့နိုင်နိုင်ငံခြားဆက်ဆံရေးတွေကိုထိမ့်သိမ့်မှုပြောဆိုခဲ့တာပါ
။新型之下呢，我们应该啊。从两国人民的根本和长远利益出发。
表来了的青年奥马，那两个子龙队，也许就是人们积极引领目的队。慢看那两江队，实力天天多阿嘛，皮得叫。第二，他们那个表述给他皮巴的，他们那个电视也。第二，两个开始队，第二，印第安人民慢两个人家，人家说对新队你太羡慕，阿爷，你巧是皮皮，是你那两个人那里嘛，前八名，北京有个看哪里过来，得要奥马吧？你嘛虽然几个皮，大文有病了，他们那个电视呀，那当时的过年没。လာမှာတရုတ်နိုင်ငံကိုပထမဆုံးကျင်းသွားရောက်ခဲ့တယ်လို့2012နဲ့2013ခုနှစ်တွေမှာလဲကုန်သွယ်ရေးနဲ့ကုသရေးရောင်းဝယ်ရေးဆရာပြပွဲတွေညီလာခံတွေကိုတက်ရောက်ရင်းတရုတ်နိုင်ငံကိုသွားရောက်ခဲ့ဘူးပါတယ်